ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကနေရပြင်မဲ့သူ2000ကျော်ကိုမြန်မာတောင်ဝင်ရှိသူတွေစစ်စစ်ပြီးစီးထားပြီးပြန်လည်လက်ခံမှုအသင့်ရှိနေသူ3500နီးပါးရှိတဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဒုက္ခသည်တွေပြန်လည်ခေါ်ယူရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတောင်ဝင်ရှိသူတွေရဲ့ပြီးခဲ့တဲ့လတဲ့ဒါကာမြို့တော်မှာတတိယအကြိမ်ပူးတွဲလုပ်ငန်းအဖွဲ့စီဝေးအတွင်းဘင်္ဂလားဒေ့ရှ်ဘက်ကပေးရထားတဲ့လူပေါင်း22432ယောက်နဲ့2963ယောက်ကိုမြန်မာလူထုမှာလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစစ်ဆေးမှုတွေပြီးဆုံးသွားပြီဖြစ်ကြောင်းလည်းပြောဆိုထားတာပါ။စစ်ဆေးပြီးစီးထားသူတွေကပြန်လည်နေရာချဖို့စီစဉ်ထားသူလူပေါင်း3450ပါဝင်တဲ့စည်းရုံးကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့ထားတဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။2019ခုနှစ်တည်းရခိုင်ပြည်နယ်ကလူညိုရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS တွေ Ranger ဆွေးအုပ်စုကိုလိုင်းလံရှင်းလင်းခဲ့တဲ့မြန်မာလူညိုရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေနောက်ပိုင်းအင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ Ranger ဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဆွေးအုပ်ကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လွှာတွေတည်ကြစီလက်မှတ်ရေးထိုးထားတာပါ။ဒါမှမဟုတ်ဒုက္ခသည်တွေရဲ့အခြေခံခွင့်ရေးတွေနဲ့လူညိုရေးအတွက်စိုးရိမ်မှုတွေနဲ့တူနေရပြန်ပေါ်ရေးစီစဉ်နေခုချိန်ထိအထမမြတ်ပဲဖြစ်နေပါတယ်။ရွှေညာဆိုတဲ့အတုံးလုံးကိုမြန်မာဆွေရကတရားဝင်လက်ခံမထားရင်လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုပြန်လည်လက်ခံသွားဖို့အသင့်ရှိရဲ့အကြောင်းပြောဆိုထားတာပါ။ဒီလိုပဲကုလသမဂ္ဂဆန္ဒနဲ့နေရပြန်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံခဲ့ရမှာအခုချိန်ထိရာခိုင်နှုန်းလောက်ရှိနေပြီဆိုပြီးတော့လည်းမြန်မာတာဝန်ရှိသူတွေကမကြလေးခင်တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။